တိုင်းပြည်ရဲ့အမြင့်မားဆုံးရာထူးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ဒေါ်ဆန်းစုကြည်ကိုခန့်အပ်ဖို့လွှတ်တော်ကကြိုးပမ်းနေတာဟာလူမှုစန္ဒကိုအကောင့်ထဲဖော်တာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်
ဒီအုပ်ရေပြုခန့်အပ်နိုင်ဖို့ကြိုးပမ်းရမှာသဘောထားကွဲလွဲမှုတွေရှိနေတာပါမနေ့တောက်ကြာနေ့ကအမျိုးသားလွှတ်တော်မှာဒီဥပဒေကြမ်းကိုစစ်တပ်ကိုယ်စားလှယ်တွေနဲ့တိုင်းသားပါတီတချို့ကကန့်ကွက်ခဲ့ပါတယ်လူပုဂ္ဂိုလ်တဦးကပဲဥပဒေပြုရေးအုပ်ချုပ်ရေးတရားစီရေးဆိုတဲ့နိုင်ငံတော်အချုပ်အခြာအာဏာသုံးရပ်လုံးမှာပါဝင်နေတာကြောင့်အပြန်အလှန်ထိန်းချုပ်ရေးကိုထိခိုက်စေမှာဖြစ်တယ
အပ်မဲ့ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်တာမရှိသလိုကွဲလဲမှုလည်းမရှိဘူးလို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းက VOE ကိုပြောပါတယ
်။အဓိကတော့အတန်းငယ်အကြံပေးဆိုရရ2008ဖွဲ့စည်းပုံနဲ့မဆန့်ကျင်စီပဲဆိုတာဒါချုပ်ထားတဲ့ကိစ္စလေးရနော်။အကြံပေးအဖွဲ့ဆိုရင်အဖွဲ့လိုက်ဆွေးနွေးကြရပြောကြဆွေးကြဆိုတော်တော်နဲ့ခီးမပေါက်နိုင်ဘူးနော်။အတူချင်းကိုတောင်းပေးရတယ်သူကဒီဒီပြောင်းရင်ရတော့ကိုသူကတာဝန်ခံရမယ်ဆိုတာလည်းသူချုပ်ထားတယ်ရှိရ
တယ်။ဒါဆိုရင် NLD အစိုးရအဖွဲ့မှဝင်ကြီးတာဝန်နေပြီးပါတီဥက္ကဋ္ဌဖြစ်ပါဆက်ပြီးရှိနေမှာဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ခန့်အပ်ဖို့ဘာကြောင့်လိုအပ်ပါသလဲ။ဥပဒေချမ်းရေးဆွဲရေးမှာကူညီဆောင်ရွက်ခဲ့တဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကအခုလိုပြောပါတယ
်။ရည်ရွယ်ချက်ကဘာလို့ဆိုတော့ဒေါအောင်ဆန်းစုကြည်ဟာတကယ်တကယ်တော့ကျွန်တော်တို့ရဲ့ဒီမိုကရေစီရေးရာခေါင်းဆောင်မင်းအမဒီဒီမိုကရေစီလမ်းကြောင်းမှာပေါ်ရောက်ဖို့ဥဆောင်မှုပေးခဲ့တဲ့ပုံကိုပဲသို့တော်လည်းဒီပုံကိုဒီတော်ဆတ်စုကြည်ပြီးများစွာအမျက်နာခံခဲ့ပြီးတော့မှအချိန်ကြီးဘဝတွေကိုရင်းပြီးတော့မှဒီမိုကရေစီနိုင်ငံတော်ထူထောင်ရေးကိုဆောင်ရွက်ခဲ့တော်လည်းပဲတစ်ဆက်သက်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်နိုင်ငံတော်ရဲ့အထောက်အိတ်ပုံကိုဖြစ်တဲ့သမရယာရုကိုရယူနေမရဘူးဖြစ်တယ်။အဲ့တော့ဒီလိုအနေအထားမျိုးမှာအခုဒီဝင်ကြီးဆိုတဲ့ယာရုဟာအဲ့ဒီတော့အလုံးလို့ကိုသူယူထားတယ်မလို့ကျွန်တော်တို့ဟာဒီတဲ့ကြီးနေတဲ့ယာရုတွေကိုတော့သူ့ကိုပေးအပ်တဲ့နယ်လို့သဘောရတယ်။ဒါပြည်သူတွေဘက်ကဆန္ဒပါ။အဲ့တော့အဲ့ဒီလိုကျွန်တော်တို့ဆန္ဒရှိတော့အဲ့ဒီပြည်သူတွေရဲ့ဆန္ဒကိုသိတဲ့ပြည်တော်စုလွတ်တော်ကနေအခုလိုတော့ဆန်းစုကြည်ကိုအတိုင်းမှာပုံကိုတက်ခံရပါမယ
်။ဒေါက်ဆန်းစုကြည်ရဲ့တာဝန်လုပ်ပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုဥပဒေအရပြဋ္ဌာန်းထားတာကိုတော့အခုလိုဆက်ပြီးဥကိုနီကပြောပါတယ်။
ကျွန်တော်ငနော်ရဲ့အတိုင်းငါပုတ်ကိုလို့ဆိုတဲ့အတွက်ဒါအင်မတန်ကြီးမြင့်တဲ့ယာရုဖြစ်တယ်။သမရဘော်လည်းကောင်း၊နော်လွတ်တော်ဘက်ကတော့လည်းကောင်း၊အင်ဂျီရှီရေးအတွက်အကြံဉာဏ်လိုချင်ရင်အကြံဉာဏ်တောက်ခံနိုင်တယ်။သူကလည်းပဲအကြံဉာဏ်ပေးတဲ့နယ်လို့ယူဆလို့ရှိရင်အကြံဉာဏ်ပေးလို့ရတယ်။အဲ့တော့ဒီလိုအကြံဉာဏ်ပေးတာကိုလာခံပြီးတော့တန်ကြီးတော့ရတော်မျိုးလုပ်သွားမယ်ဆိုရင်ဖိတ်ကြီးဟာအချင်းတို့အတွက်မှာပုံရိုးတိုးတက်လာမှာပဲ။နိုင်ငံတကာကဒီလိုစသဆန်ခါတဲ့တိုက်ကြီးဆိုတဲ့ပုံရိပ်မျိုးကိုကျွန်တော်တို့ရလာမှာပဲ။
အရင်ဦးသိန်းစိန်အစိုးရလက်ထက်မှာတော့အခုလိုမျိုးပုံကိုတဦးတည်းကိုပဲခန့်အပ်တာမျိုးမဟုတ်ပဲသမရရဲ့အကြံပေးအဖွဲ့ဆိုတာမျိုးရှိခဲ့တဲ့အကြောင်းဥကောင်သိန်းကပြောပါတယ
်အကြံပေးအစံငန်းဆိုတာကဒါပြီးခဲ့တဲ့အစိုးရလက်ထက်ဒီမှာလဲထားခဲ့မှုတွေရှိပါတယ်နော်အဲ့တော့အခုလဲကျွန်တော်တို့ကဒါအတိုင်းငန်းဆိုတဲ့သဘောကိုအဖွဲ့ကြီးလိုက်မထားခွင့်နဲ့တူးချင်းပေါ်ထားခြင်းအဖြစ်အခီးရောက်နိုင်တယ်လို့ကျွန်တော်ယုံကြည်ရပေါ့လေနော
်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေချမ်းမှာတော့သူ့ရဲ့ယာရုတက်တန်းဟာသမရယာရုတက်တန်းအတိုင်းဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်